လူမှုဖူလုံကြီးပေးသွင်းထားတဲ့အလုပ်သမားတွေကိုကိုဗစ်ကာကွယ်ဆေးစီမံရေးစထိုးပေးနေပြီလို့အလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်။လူမှုဖူလုံကြီးပေးသွင်းထားတဲ့ဒီစက်မှုဆောင်အလုပ်သမားတွေလည်းအများအပြားရှိနေတာမို့သူတို့ကိုဘယ်လိုအစီအစဉ်နဲ့ထိုးပေးသွားမလဲဆိုတာတော့လက်တလောမသိရှိရသေးကြောင်းအလုပ်သမားသမဂ္ဂတွေကပြောပါတယ်။ဒီကြောင့်တော့ရန်ကုန်ကလာတဲ့တရင်အပြည့်စုံကိုကိုတားညူကပြောပြပေးမှာဖြစ်ပါတယ်ဗျာ
။လူမှုဖူလုံကြီးပေးသွင်းထားတဲ့အစိုးရပုဂ္ဂလိကအလုပ်သမားတွေကိုကိုဗစ်ကာကွယ်ဆေးစထိုးပေးနေပြီလို့အလုသမားရေးဝန်ကြီးဌာနလူမှုဖူလုံရေးအဖွဲ့ညွှန်ကြားမှုချုပ်ဦးမောင်အေးကဗီဒီယိုကိုပြောပါတယ်
။ကျွန်တော်တို့လူမှုဖူလုံရေးမှာကျွန်တော်တို့တောင်းဖို့ပုံတင်ရတဲ့အလုသမားတွေကိုထိုးပေးတယ်ကျွန်တော်ပြင်ဖို့ပြီးတော့ election အခုတိုင်းမှာစထိုးနေတာ။တောင်းဖို့ပုံတင်ရတဲ့အမတ်ကအလုသမားပုဂ္ဂလိကကိုပြည်ပအောင်ပုံပါပါတယ်။ကျွန်တော်တို့ဟောပုံတင်ရတဲ့ဥည်ရဆိုလို့ရှိရင်ကားရှိတယ်အလုံးချေ3ကျော်ရှိရနော်။ဒါကြီး
ပထမဦးစားပေးအနေနဲ့လူမှုဖူလုံကြီးပြီးသွင်းထားတဲ့လူသမားတွေကိုယင်ထိုးပေးမှာဖြစ်ပြီးတော့ကျန်တဲ့လူသမားတွေကိုတော့ဒုတိယဦးစားပေးအနေနဲ့ထိုးပေးသွားဖို့စီစဉ်ထားတဲ့အကြောင်းသူကပြောပါတယ်။ကိုဗစ်တတိယလှိုင်းမှာဆက်မှုဆောင်တချို့ကဆေးရုံတွေမှာကိုဗစ်ရောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ကျန်းမာရေးစည်းကမ်းတွေလမ်းလာမှုအားနည်းနေတယ်လို့အလုသမားသမဂ္ဂတွေက VOE ကိုပြောပါတယ်။လက်တလောအချိန်ဒီမှာလှုပ်ရှားလူသမားသမဂ္ဂအစိုးရအစရဲ့သုံးဝန်ဆိုင်ဆွေးနွေးမှုတွေကလည်းမရှိတော့တဲ့အတွက်ကိုဗစ်ကာကွယ်ရေးကိုထိထိရောက်ရောက်လုပ်ဖို့စိန်ခေါ်မှုတွေလည်းရှိနေတာပါ။လူမှုဖူလုံကြီးပြည်သွင်းထားတဲ့လူသမားတွေထဲမှာဆက်မှုဆောင်လူသားတွေလည်းအများပြပါဝင်နေပြီးတော့သူတို့ကိုဘယ်လိုအစီအစဉ်နဲ့ထိုးပေးသွားမလဲဆိုတာကိုတော့လက်တလောမသိရှိရသေးတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာလူသမားတက်မှားများအဖွဲ့ချုပ်ဘူကော်မတီဝင်တဦးကပြောပါတယ
်။ဒါရှိခုတက္ကသိုလ်ရဲ့တက္ကသိုလ်တော့ဘာမှတုံ့ပြန်လာတာမရှိဘူး။ဘာမှပြောရတာမရှိဘူး။အဲဒါပေမဲ့တချို့သောယုံကြည်မှာတော့အလို့ရှင်လူလို့အဲကာဗာမန်ကလူလို့နဲ့ဒီကာဝယ်စင်းကိုထိုးဖို့အတွက်စီမံဆောင်ရွက်နေတာရှိတယ်။ဆိုရှယ်မီဒီယာမှာတက်လာတဲ့ information တွေကြည့်ပြီးတချို့တော့ဒီ campaign တွေကမများတော့အင်းစင်နေတာတော့ရှိတယ်အခုဒါပေမဲ့အဲ့ဒါကတော့ပညာမှာတင်လို့တော့ပဲရှိနေတယ်အဲတန်းအားရှင်းအောင်မပြောလို့မရဘူးအဲ့လိုအနေထားတော့ရှိနေတယ်ရှင်းနေလို့များတော့ normal တိုင်းနဲ့တွားနေတယ်အဲ့လိုသိထားတယ
်လူကမောင်းကြီးဌာနကအမည်မဖော်လို့တဲ့အရာရှိတူကတော့တရုတ်နိုင်ငံကနေပြီးတော့ရောက်လာတဲ့ကာကွယ်ဆေးအလုံးကြီး3တန်းနဲ့ကနေပြီးတော့အခုလိုလူမှုဖူလုံကြီးဝင်လူကမောင်းတွေကိုထိုးနှံပြီးမှဖြစ်တဲ့ကြောင်းပြောပါတယ်တရုတ်နိုင်ငံထုတ်ဆီနိုဖမ်နဲ့ဆီနိုဗက်ကာကွယ်ဆေးဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရေးပေါ်အသုံးပြုခွင့်ပေးထားတဲ့ဆေးမျိုးစားတွေဖြစ်ပါတယ်။မြန်မာနိုင်ငံဟာကိုဗစ်တတိယလှိုင်းကိုရင်ဆိုင်နေရပြီးတော့နိုင်စဉ်ကူးစက်နှုန်းနဲ့သေဆုံးနှုန်းကများနေသေးဖြစ်ပါတယ်။မြန်မာကျန်းမာရေးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရဆိုရင်တော့ August 10ရက်နေ့တခွဲစစ်ဆေးမှု 14,458 ခုမှာလူနာသက် 4,434 ဦးနဲ့သေဆုံးသူဦးရေက120အထိရှိခဲ့တာပါ။ကျန်းမာရေးဌာနတရားဝန်ချင်းအရမြန်မာနိုင်ငံမှာကိုဗစ်တက်ခွဲလူနာစုစုပေါင်း13,562 ရှိပြီးတော့တည်ဆုံးသူစုစုပေါင်းကတော့12,234ယောက်ရှိလာပြီဖြစ်ပါတယ်။တရားဝင်ထုတ်ပြန်တဲ့စင်းတွေထက်ပြည်ပမှာတည်ဆုံးနှုန်းပိုများနိုင်တယ်ဆိုတာကိုလည်းကျွန်မပြည်သားရှင်တွေကလက်ခံထားကြပါတယ်ခင်ဗျာ။